မြောက်ဦးမြို့မှာဖြစ်ခဲ့တဲ့အထူးကြုံဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟောပြောပွဲကိုဦးဆောင်ကျင်းပတဲ့သူတွေကိုနိုင်ငံတော်ပုံကံမှုနဲ့တရားစွဲဆိုမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒီအပေါ်မှာရခိုင်ပြည်သူရမေရဖရဖက်ကဝေဖန်မှုတွေမြင့်တက်နေပြီးအထူးကြုံဖြစ်စဉ်နဲ့ပတ်သက်လို့အစိုးရမဟုတ်တဲ့တီချာလွှတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းဖို့ရမေရဖရဖက်ကတောင်းဆိုမှုတွေလှုပ်လာပါတယ်။ရက်တက်ဖွဲ့ရဲ့ပြစ်ခတ်မှုကလည်းဥပဒေနဲ့မညီဘူးလို့ထောက်ပြမှုတွေရှိနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကစူးစီးတင်ပြထားပါတယ်။
ဒီကနေ့စစ်တွေအစိုးရရုံးမှာရခိုင်ပြည်နယ်မြောင်းဦးမြို့မှာဖြစ်ခဲ့တဲ့အဓိကယုံဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်အစိုးရဘက်ကရမီရဖရီနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဟိုနော
က်ဘူးပါဝင်ခိုင်တဲ့ပုံပေါ်လေးကိုခုနေနဲ့အရေးယူဆောင်ရွက်ဖို့ဆက်လက်တဲ့တရားဝင်များနဲ့ပြည်ထောင်စုကျွန်တော်တို့ကအရေးယူဆောင်ရွက်ပါတယ်
။ဒီဟောပြောပွဲကိုစီစဉ်ခဲ့တဲ့ဦးစံလာပေါ်နဲ့အပေါင်းပါတွေကိုမြောင်းဦးမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးကိုအကြံဖက်ခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုပုံမှန်နဲ့တရားစွဲဆိုသွားမှာဖြစ်ပါတယ်။ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အပေါ်မှာတော့ရခိုင်ပြည်သူရမီရဖရီဘက်ကဝေဖန်မှုတွေမြင့်တက်ခဲ့ပြီးမြို့မီမြို့ဖောင်ဦးမောင်ဦးကတော့အစိုးရမဟုတ်တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ကစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ
်။စောစောစီးစီးဆောင်အဲလိုက်ရှာရင်သားနဲ့လမ်းကြောင်းများဖွင့်ပေးပြီးတော့တက်ကွန်ထိပ်မှဖြစ်သလားအဲ့လိုမျိုးတွေအဲ့တော့မြေရှိပါတယ်ဒါကြောင့်ဒီအောင်ကောကောင်ရှင်စစ်မဆိုရင်ဒီရသဖက်ကသူလည်းဖြစ်သင့်ပါတယ်ငုံမင်းဒါကိုပြည်သူလူထုကမြို့သူငါဖြစ်ပါမယ်ဒါပါပဲ
လက်ရှိမှာတော့ပရာဟိတာလုံနေတဲ့တမတော်သားဟောင်းတဦးလည်းဖြစ်ခဲ့တဲ့စစ်တွေရမီရဖာဦးအောင်တန်းလွင်ကတော့ရဲတပ်ဖွဲ့ရဲ့အခုလိုပြစ်ခတ်မှုကဥပဒေနဲ့ညီရဲလားလို့မေကွန်ထုတ်သွားခဲ့ပါတယ
်လူစုကွဲလူစုမဝင်လာပြည်တော်ဖွင့်ပြောက်လို့တမလို့ပြင်းနေပြည်သူကိုအကျဉ်းဖက်သမားလိုပုံစံနဲ့ငင်းင်းရှိသည့်မိသူမတာဝန်ရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုတင်းတင်းထန်ထန်အရေးကိုလွယ်ပါတယ်လက်ရှိဒီဒေသအစိုးရမှာတာဝန်ရှိလို့ကျွန်တော်ယုံကြည်ပါတယ်အစိုးရကဘသူ့ကိုဒီလိုပုံစံမျိုးဖြစ်တော့မင်းသိခဲ့တယ်အမြဲဆုံးဖော်ထုတ်အရေးကိုလွယ်ပါတယ်
လာမယ့်ဇန်နဝါရီ24ရက်နေ့မှာပြည်ထောင်စုအဆင့်စစ်ဆေးရေးအဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရှိတယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးရဲမှူးကြီးအောင်မြတ်မိုးကပြောဆိုထားပါတယ်လက်ရှိမှာတော့ဒီဖြစ်စဉ်အတွက်ရခိုင်ပြည်နယ်ဒုတိယရဲတပ်ဖွဲ့မှူးဦးဆောင်တဲ့အဖွဲ့ကစတင်စုံစမ်းစစ်ဆေးနေတယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါတယ်ဇန်နဝါရီ16ရက်ညကမြောင်းမြုံနယ်နန်းတော်ရွာကမှလုံမယ့်ဟောပြောပွဲခွင့်မပြုလို့မကျေနပ်ရာကနေစပြီးထောင်ချီတဲ့လူစုလူဝေးနဲ့ရဲတပ်ဖွဲ့တွေအကြားရုံရင်းဆန်ခတ်ဖြစ်စဉ်ဖြစ်ခဲ့တာဖြစ်ပါတယ်ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်အရက်သား9ဦးသေဆုံးခဲ့ပြီး12ဦးဒဏ်ရာရရှိခဲ့ပါတယ်လူစုလူဝေးကစတင်တိုက်ခိုက်တာမို့ရဲတပ်ဖွဲ့ဝင်20ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်ပြည်내အစိုးရကတိုက်ဆုံသွားတဲ့မိသားစုတွေအတွက်နစ်နာကြေးကျပ်၅သိန်းစီထောက်ပံ့ပေးအပ်ခဲ့ပေမဲ့တိုက်ဆုံသွားသူတွေရဲ့မိသားစုဝင်တွေကဒါကိုလက်မခံပဲပြန်ပေးခဲ့ကြပါတယ်။မြောင်ဦးအရေးခင်နဲ့ဆက်နေပြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဦးဝေဟင်အောင်တို့ကိုမတရားအတင်းဆက်သွယ်မှုပုံမှန်ဆက်ခွန်၁နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါတို့နဲ့အမှုဖွင့်ထားပြီးနိုင်ငံတော်တစ္ဆာဖောက်ပုံကံမှုပုံမှန်1နှစ်နဲ့ပါထပ်ပြီးတရားစွဲသွားဖို့ရှိတယ်လို့ရခိုင်အစိုးရဘက်ကထုတ်ပြန်ပြောဆိုထားပါတယ်လက်ရှိမြောင်းဦးအရေးခင်ကင်တွယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့တရားဥပဒေအတိုင်းဆောင်ရွက်တာသာဖြစ်တယ်လို့ပြောဆိုလိုက်တဲ့ရခိုင်ဝန်ကြီးချုပ်ကတော့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းပေးဖို့ပြည်သူတွေတောင်းဆိုမှုကိုပြည်အောင်စုကိုတင်ပြပေးသွားမယ်လို့ဆိုပါတယ်ရာဇသက်ကြီးဥပဒေပုံမှန်1နှစ်မှာပုံမှန်ကွဲနှစ်ခုပါဝင်ပြီးပြည်တွင်းမှာဖြစ်စီပြည်ပမှာဖြစ်စီနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုကိုကျူးလွန်ခဲ့ပဲဆိုရင်တေရန်ဖြစ်စီတသက်တကြွန်ပို့တန်ဖြစ်စီချမှတ်ခံရမယ်လို့ပြဋ္ဌာန်းထားတာမို့ပွဲစီစဉ်သူတွေကိုပါဒီဥပဒေနဲ့တရားစွဲတာဟာမတရားဘူးလို့တုံ့တက်နေတာတွေရှိနေပါတယ်ရှင်